ပြင်းအိုလံပစ်မီးရှူးတိုင်နိုင်ငံတကာကိုသယ်ဆောင်တဲ့နေရာမှာတရုတ်စန့်ကျင်ရေးကောင်းွက်စန္ဒပြပွဲများကြောင့်ပြဿနာတက်နေရာကနေပြင်းအိုလံပစ်ရဲ့အခြေအနေပြန်လဲကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ကြောင်း IOC ဥက္ကဋ္ဌကပြောဆိုပါတယ် IOC အဖြစ်ဖြစ်ဆိုင်ရာအိုလံပစ်ကော်မတီလုံခုဆောင်ဘက်စီဝဲဝဲဒီကနေ့ပြင်းမှာကျင်းပနေစဉ် IOC ဥက္ကဋ္ဌ Jack Kruger ကအဲ့ဒီအိုလံပစ်မီးရှူးတိုင်သယ်ဆောင်တဲ့နေရာမှာလန်ဒန်နဲ့ပါရီမြို့တို့မှာရွရွသည်သည်ဖြစ်ရတဲ့အတွက်စိတ်မကောင်းဖြစ်မိတယ်ဒါပေမဲ့လို့ San Francisco ကအခြေအနေကတော့နည်းနည်းပိုကောင်းလာတယ်လို့ပြောဆိုပါတယ် IOC အဖွဲ့အနေနဲ့1982ခုနှစ်မြူနစ်အိုလံပစ်မှာအစ္စရေးအားကစားသမားများအသက်ခံရတဲ့ကိစ္စမျိုး1980ခုလွန်နှစ်များအိုလံပစ်ပွဲများကိုသပိတ်ပေါက်တဲ့ကိစ္စမျိုးနဲ့ကြုံခဲ့ရတယ်လို့ထောက်ပြပြီးတော့ IOC ဥက္ကဋ္ဌရိုဂါကပေကျင်းအိုလံပစ်မတိုင်ခင်လူခွင့်ရင်းမှတ်တမ်းတိုးတက်အောင်လုပ်ပါမယ်ဆိုတဲ့ဂရိအတိုင်းလှုပ်ဆောင်ပါလို့တရုတ်အစိုးရကိုတိုက်တွန်းသွားပါတယ်။တရုတ်အစိုးရနိုင်ငံသားရေးဌာနကတော့ IOC အနေနဲ့ပြင်းအိုလံပစ်ထဲကိုနိုင်ငံရေးဆွဲမထည့်ပါနဲ့။ပြဿနာကသိပ်ပြီးကြီးကျယ်တာမဟုတ်ပါဘူးလို့တရုတ်အစိုးရကလူခွင့်ရေးကိစ္စကိုဆွေးနွေးမှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုပါတယ်
။လာမယ့်ပြင်းအိုလံပစ်ပြိုင်ပွဲကိုတိုက်ခိုက်ဖို့စီမံကိန်းချထားတဲ့အကြမ်းဖက်သမားအုပ်စုနှစ်စုကိုဖြိုခွဲခဲ့ကြောင်းတရုတ်အာဏာပိုင်တွေကပြောကြပါတယ်။အနောက်ပိုင်းစင်ချန်းဒေသကတန်ရရှိသူ45ယောက်ကိုဇန်နဝါရီလနဲ့ဧပြီလအတွင်းထိမ့်သိမ်းထားခဲ့တယ်လို့ပြည်သူ့လုံခြုံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကဆိုပါတယ်။အဲ့ဒီဒိတာမှာမွတ်စလင်ဘာသာဝင်မွတ်စလင်လူဝီဂါလူမျိုးတွေနေထိုင်ကြပါတယ်။ဝေဖန်သူတွေကမွတ်စလင်လူနည်းစုပေါ်တရုတ်ဆွေးရွာကဖိနှိပ်တာကိုထောက်ပြကြပါတယ်။အကြမ်းဖက်ကိုင်းကအာဇာသမားတွေနိုင်ငံခြားသတင်းတောက်တွေနဲ့အခြားဧည့်သည်တွေကိုပြန်ပဲဆွဲဖို့စီစဉ်ထားတယ်လို့တရုတ်ဆွေးရွာကဆိုပါတယ်။